တဲ့နှစ်အတွင်းကမ္ဘာလူဦးရေ 33.3% သန်းဟာအကြမ်းဖက်မှုတွေနဲ့ပြည်ပခါတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခသည်တွေဖြစ်နေကြရတဲ့အကြောင်းအစီရင်ခံစာအသစ်တစ်ရပ်မှဖော်ပြပါတယ်။မြန်မာနိုင်ငံမှာလည်းမကြာသေးခင်နှစ်တွေကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပြည်ပခါတွေကြောင့်လူဦးရေ 6,000 ကျော်ဟာပြည်တွင်းမှာအိုးအိမ်ဆုံးခွာဒုက္ခသည်တွေဖြစ်နေကြရတယ်လို့ဆိုထားပါတယ်။ထူးခြားချက်ကတော့မြန်မာနိုင်ငံကပြည်တွင်းဒုက္ခသည်တချို့စီကိုနိုင်ငံတကာအကူအညီပေးရေးကိစ္စတွေမှာအကန့်အသတ်တွေနဲ့ကြုံနေရတာပဲဖြစ်တယ်လို့ဆိုပါတယ်။အစီရင်ခံစာမှာပါတဲ့မြန်မာနိုင်ငံအကြောင်းကိုတော့ကိုသားညုံဦးကပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်ရှမ်းပြည်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေပြည်ပခါတွေကြောင့်အခုနှစ်ပိုင်းအတွင်းမှာအိုးအိမ်ဆုံးခွာတဲ့ဒုက္ခသည်တွေဖြစ်လာတယ်ဆိုပြီးတော့ဒီနော်ဝေးနိုင်ငံခြေစိုက်ဒုက္ခသည်များကောင်စီရဲ့အစီရင်စာထဲမှာဖော်ပြထားပါတယ်။2013ခုနှစ်အကုန်ပိုင်းမှာပြည်တွင်းဒုက္ခသည်6,400ကျော်ရှိခဲ့ပြီးတော့အဲ့ဒီတည်းဒီမြန်မာနိုင်ငံရဲ့ရှေ့တောင်ဘက်ကဒုက္ခသည်လူဦးရေ4,000၊ကချင်နဲ့ရှမ်းပြည်မြောက်ပိုင်းကဒုက္ခသည်လူဦးရေ9,600ကျော်ပေါ်ပါမှာလေ။ကျန်တဲ့ထဲကဒီလူဦးရေ3,300ကျော်ဟာရခိုင်ပြည်နယ်အတွင်းမှာဖြစ်ပြီးတော့မြန်မာနိုင်ငံအလယ်ပိုင်းမှာတော့ပြည်တွင်းဒုက္ခသည် 9,400 ရှိတယ်ဆိုပြီးဖော်ပြပါရယ်။ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံအလယ်ပိုင်းကဒုက္ခသည်တွေကတော့ဗဇာယီပြည်ပခါတွေကြောင့်အိုးအိမ်ဆုံးခွာရသူတွေဖြစ်ပြီးတော့ကြံဒေသတွေကတော့စစ်ပွဲတွေကြောင့်ဖြစ်ပါရယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ပပြောင်းလဲမှုတွေကြောင့်တိုးတက်လာမှုတွေရှိပေမဲ့ပြိပခါတွေရှိနေစေဖြစ်တာမို့လို့ပြည်တွင်းဒုက္ခသည်အရေးအတွက်ဟာကြမသွားတာဖြစ်တယ်လို့မြမလူခွင့်လူရှားသူတွေကပြောပါတယ်အဓိကအချက်ကတော့ဒီအပြစ်ခတ်ရစေးရေးမရသေးတဲ့နေရာတွေမှာတိုက်ပွဲတွေရှိနေတာမို့ကြေးရွာအိုးအိမ်ထွက်ပြေးနေရသူတွေရှိနေတယ်လို့ USCB American ခြေစိုက်ဒီမြမဒီမိုကရေစီလူရှားမှုဖွဲ့က Myra Dagipo က view ကိုပြောပါတယ်
အဲ့ဒီပြခရစေးမဟုတ်သမမရထားဘူးဆိုရောပါပဲဒီချေအိုက်ဒီဖီလူကြီးတော့များလာပါပဲဒီချေတိုင်းအနောက်ဖက်မှာရခိုင်ပြည်နယ်ဖက်မှာလည်းအဲ့လိုမျိုးပဲဘာသာရေးပြစ်ခတ်ပေါ့နော်အဲ့ဒီကိစ္စအတွက်ကြောင့်ဟိုသာအဲရဟင်းကြရတော့အရင်တော့နေတဲ့နေရာဒေတာတွေလည်းမနေနိုင်ဘဲနဲ့ဟိုသာ IDP ဖြစ်သွားတာပေါ့နော်ဒီကတခြားနေရာဒေတာဥမာကျွန်တော်တို့ကပြည်နယ်မှာပြည်နယ်ဖက်မှာဆိုရင်လည်းအဲ IDP နံပါတ်တွေများလာတယ်ပါအတွက်ကြောင့်လေဆိုတော့ဒီသိင်းတဲ့ကိစ္စတွေပါတယ်ပြီးတော့တစ်ချိန်တည်းဟိုဆက်ပေါ်တော့ economic development
မြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာပြီးတော့ပွင့်လင်းလာတဲ့အခြေအနေကြောင့်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုတွေဖွံ့ဖြိုးမှုအထောက်ပံ့တွေတိုးလာသလိုပဲပြည်တွင်းဒုက္ခသည်တွေအတွက်ထောက်ပံ့မှုအခြေအနေဟာလည်းတိုးတက်လာတယ်လို့အစည်းအဝေးမှာဖော်ပြပါတယ်။ဒါပေမဲ့လို့ဒုက္ခသည်တွေရဲ့အမှန်တကယ်လိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းပေးဖို့ရမှာတော့ဒုက္ခသည်တွေနဲ့ဆွေးနွေးညှိနှိုင်းတာ၊ကူညီရေးအစီအစဉ်တွေမှာဒုက္ခသည်တွေကိုယ်တိုင်ပါဝင်ခွင့်ရတာဒီကိစ္စတွေမှာတော့လှုံ့ဆော်စရာတွေလိုသေးတယ်လို့အစည်းအဝေးမှာထောက်ပြပါတယ်။မိုင်ရာဒဂီပေါ်ကလည်းအခုဒီနောက်ပိုင်းမှာအကူအညီပေးရေးဝန်ထမ်းတွေကိုကန့်သတ်မှုတွေလုပ်တာနောက်စောင့်ကြည့်မေးမြန်းတာတွေကြောင့်လူသားချင်းစာနာကူညီရေးလုပ်ငန်းတွေမှာလွတ်လပ်မှုအားနည်းနေတယ်လို့ပြောပါရတယ်
။အဲဘာလုပ်တာလဲဘာတေဟိုသွားတာလဲဘာတွေပြောတာလဲအများအားသူတို့ဟိုသာဟိုအနောက်မှာတေးရောက်လိုက်တာပဲအဲ့လိုမျိုးဆိုရတော့အလုပ်လုပ်တဲ့လူတွေကလည်းဘာမှဟိုလုံးဝမရှိတော့ဘူးလေ
တချိန်တည်းမှာလည်းပဲဒီ IDP လို့ခေါ်တဲ့ဒီဒုက္ခသည်တွေကိုအကောက်အွယ်ပေးနိုင်မဲ့အစိုးရမူဝါဒတွေဒါမှမဟုတ်ဥပဒေမျိုးတွေမရှိဘူးလို့လည်းထောက်ပြပါရယ်ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေနောက်ကချင်နဲ့ရှမ်းပြည်နယ်အတွင်းကပြိပခါတွေကိုအဆုံးမသတ်နိုင်တာကြောင့်အဲ့ဒီဒေသကပြည်တွင်းဒုက္ခသည်တွေရဲ့အခြေအနေဟာပိုပြီးတော့ဆိုးဝါးလာနေတယ်လို့အစိုးရကမှဖော်ပြပါရယ်ဒီကမ္ဘာလုံးနဲ့ပတ်သက်လို့ကတော့အခုဒီ2013ခုနှစ်မှာဒုက္ခသည်အရေးအတွက်ဟာလူရေ 33.3 သန်းအထိတိုးလာခဲ့ပြီးတော့ဒီကိန်းဂဏန်းဟာဆိုလို့ရှိရင် 1989 ခုနှစ်ကစပြီးပြည်တွင်းဒုက္ခသည်တွေကိုနိုင်ငံတကာကမှတ်တမ်းပြုလာရမှာအများဆုံးကိန်းဂဏန်းဖြစ်တယ်လို့နော်ဝေးဒုက္ခသည်များကောင်စီကတွင်းမှုချုပ်ယန်အဂလန်ကပြောခဲ့ပါတယ
် It is worse than the bleakest and blackest hours of the 1990s
Bosnia Balkan ဒေသနဲ့ Rwanda Congo ဒေသမှာမျိုးပြုံးတပ်ဖြတ်မှုတွေရှိခဲ့တဲ့1990ဝန်းကျင်တုန်းကအတော်ကြီးကိုဆိုးရတဲ့အခြေအနေနဲ့အခုဟာကပိုဆိုးပါတယ်အဲ့ဒီအချိန်တုန်းကကမ္ဘာမှာပြည်တွင်းဒုက္ခသည်ဥယျာဉ်28တန်းရှိခဲ့ပြီးနောက်ပိုင်းအရေးအတွက်ကျခဲ့ပါတယ်2000ခုနှစ်ကနေစရင်ပြည်တွင်းဒုက္ခသည်တွေအရေးအတွက်တိုးလာပါတယ်။လွန်ခဲ့တဲ့နှစ်လောက်တုန်းကတော့အဆိုးဆုံးအရေးအတွက်ဖြစ်လာပါတယ
်။ဒါကြောင့်လည်းဒီတန်းနဲ့ချီတဲ့ဒုက္ခသည်တွေရဲ့ဒီဒုက္ခဆင်းရဲမှုတွေအဆုံးသတ်နိုင်ဖို့အတွက်ကမ္ဘာနိုင်ငံတွေအနေနဲ့ပိုပြီးတော့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားဖို့လိုမယ်ဆိုပြီးတော့ယန်အဂလန်ကတိုက်တွန်းခဲ့ပါတယ်။အခုဒီအစီအစဉ်စာပါပြည်တွင်းဒုက္ခသည်များအရေးအတွက်မှာတော့ဆီးရီးယားနိုင်ငံကအများဆုံးဖြစ်ပြီးတော့သူ့နောက်ကဆိုရင်တော့ကိုလံဘီယာ၊နိုင်ဂျီးရီးယား၊ကွန်ဂို၊ဆူဒန်နိုင်ငံတို့ရှိကြပါတယ်။2013ခုနှစ်အတွင်းမှာတော့ပြည်တွင်းဒုက္ခသည်အရေးအတွက်ဟာ 8.2 သန်းတိုးလာတာဖြစ်တယ်ဆိုပြီးတော့စင်ကာပူကဖော်ပြပါရတယ်။အဲ့ဒီထက်ကဒီ43ရာခိုင်နှုန်းကတော့ဆီးရီးယားနိုင်ငံကဖြစ်ကြပါရခင်ဗျာ။